နိုင်ဂျီးရီးယားအခြေဆိုင်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စင်ရေးအတွင်းနိုင်ဂျီးရီးယားစစ်ဖက်ရဲ့အင်္ဂါနေ့လေးကြောင်းတိုက်ခိုက်မှုတစ်ခုကနေတာဝန်ရှိသူတွေရဲ့အဆိုအဖြစ်မှောင်ရင်ဘုံကျဲမိတာကြောင့်လူ90ကျော်သေဆုံးသွားပါတယ်။ဘိုကိုဟာရမ်အဖွဲ့ကြောင့်အိုးအိမ်စုကွာထွက်ပြေးနေရသူတွေနေတဲ့ run အရက်ကစခန်းတစ်ခုတည်းကိုလေကြောင်းကနေတိုက်ခိုက်ကြလို့စစ်ဘက်ကအစောပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းသမရယုံပြောခွင့်ရဖာမီအဒါစီနာကတော့အရက်သားတွေနေတဲ့ဒေသကိုတိုက်ခိုက်ကြလို့ VOA ကိုပြောပါတယ်။အဲ့ဒီနေရာအနီးနားမှာဘိုကိုဟာရမ်အဖွဲ့ရဲ့လှုပ်ရှားမှုတချို့ရှိခဲ့တယ်လို့ပြောခွင့်ရအရစီနာကပြောပါတယ်ဒီဘေးဒဏ်သင့်တဲ့သူတွေကိုအကူအညီပေးသွားမယ်လို့ဒီသူ့ရဲ့တရားဝင်ဒူတာကနေထုတ်ပြန်ချက်တစ်ခုမှာသမရမူဟာမာဒူဘူဟာရီကလည်းသတိပေးထားပါတယ်သေဆုံးသူ52ဦးရှိလို့ဒီတိုက်ခိုက်မှုဖြစ်တဲ့အပြီးအမှအနိုင်အတော်ကြာမှာထွက်လာတဲ့နေစီမထားဆရာဝန်များအဖွဲ့ MSF ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရန်အရက်မှာအိုးရီဆူထွက်ပြေးနေရသူပေါင်း 4,300 ကျော်ရှိတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စာတမ်းရိတ်ခါပြတ်တောက်တာနဲ့ဆူဆူဝဝအာဟာရချို့တက်နေတဲ့အခြေအနေအတွက်အကူအညီတွေပေးဖို့လည်းအခက်အခဲဖြစ်နေကြတာပါရှင်။